ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာဂျပန်ပါလီမန်မှာဗိုလ်ထုနဲ့အွန်လိုင်းကနေတိုက်ရိုက်မင်းငွန်းပြောရမှာရုရှားရဲ့ကြီးကျော်တက်ခတ်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းပေါ်အစိုးရမှလည်းကထောက်ခံမှုပေးခဲ့တဲ့ဂျပန်နိုင်ငံကိုကျေးဇူးတင်စကားပြောကြားလိုက်ပြီးတိထက်ပို့ပြီးတော့လည်းကူညီအပေးဖို့တိုက်တွန်းလိုက်ပါတယ်ဂျပန်နိုင်ငံသမိုင်းမှာပထမဆုံးပြပခေါင်းဆောင်တယောက်ကလွှတ်တော်မှာမင်းငွန်းပြောတဲ့ဆီစဉ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနိုင်ငံခြားရေးဝန်ကြီးယိုရှိမာဆာဟာယာရှိကာဝဲဝန်ကြီးနိုဘူကီရှိတို့လည်းရှေ့ဆုံးတန်းကနေနားထောင်နေကြတာပါယူကရိန်းသမ္မတရဲ့မင်းငွန်းထဲမှာတော့ယူကရိန်းပေါ်ကျူးကျော်မှုကိုတုံ့ပြန်တဲ့အနေနဲ့ရုရှားကိုပိတ်ဆို့တံခတ်အရေးယူတဲ့အာရှနိုင်ငံတွေထဲမှာဂျပန်နိုင်ငံဟာပထမဆုံးဖြစ်ကြောင်းပြောဆိုခဲ့ပါတယ်ရုရှားဆိုရတောင်ရှိသူတွေဗန်ဒားရေးဖွဲ့စည်းတွေဖြင့်ရုရှားနဲ့မဟာမိတ်ဘယ်လာရုစ်နိုင်ငံပေါ်အနောက်နိုင်ငံတွေကပိတ်ဆို့တံခတ်အရေးယူမှုတွေချမှတ်ခဲ့တယ်လို့ဂျပန်နိုင်ငံကလည်းအရေးယူခဲ့တာပါရုရှားရဲ့ကြီးကျော်မှုပေါ်ဂျပန်နိုင်ငံကစင်တစိုက်ပြစ်တင်ဝေဖန်လို့ရှိသူယူကရိန်းအတွက်ဒေါ်လာတန်းထောင်ချီတဲ့လူသားချင်းစာနာမှုအကူအညီတွေနဲ့တခြားထောက်ပံ့တွေကိုလည်းပေးအပ်နေတာဖြစ်ပါတယ်